ရခိုင်ပြည်နယ်မောင်နှုတ်ဒေသမှာမဟုတ်မမှန်လှုပ်ကြံတိုက်တန်းပေးရင်အထောက်ပံ့တွေပေးမယ်ဆိုတဲ့စီယုံတင်းသွင်းမှုတွေရှိနေပြီးအကြမ်းဖက်မှုတွေဖြစ်ခဲ့တဲ့ဒေသမှာမွတ်စလင်တချို့ကလိင်ညာလီစဲတိုက်တန်းမှုတွေရှိနေတယ်လို့ရခိုင်ပြည်နယ်ရဲချုပ်ကမနေ့ကထုတ်ဖော်ပြောဆိုလိုက်ပါတယ်အော်တိုဘာလ9ရက်အကြမ်းဖက်တိုက်ခိုက်မှုနောက်ပိုင်းလုံခြုံရေးလှုပ်ဆောင်ရမှာစီကံဖောက်ဖျက်ပြီးကျင့်ဝတ်မလိုက်နာတဲ့တပ်မတော်နဲ့ရဲတပ်ဖွဲ့ဝင်အယောက်20ကိုလည်းဥပဒေကြောင်းအရရေးယူထားကြောင်းရဲချုပ်ကပြောပါတယ်ဒီကြောင်းကိုတော့အဲ့ဒီဒေသကိုတွားရောက်သတင်းယူနေတဲ့ VOA သတင်းတော့မမ်မီခါကသတင်းပေးပို့ထားပါတယ်
ရခိုင်ပြည်နယ်မောင်နှုတ်ဒေသမှာအကြမ်းဖက်တိုက်ခိုက်မှုတွေလှုပ်ဆောင်ပြီးနောက်ပိုင်းနယ်မြေတည်ငြိမ်ရေးလှုပ်ဆောင်တဲ့လုံခြုံရေးတာဝန်ယူသူတွေကိုလူခွန်ရေးချုပ်ဖောက်တဲ့ဆိုတဲ့စွပ်စွဲချက်တွေတော်တော်လေးပြင်းထန်ခဲ့ပါတယ်။လက်ရှိအချိန်ထိလူခွန်ရေးချုပ်ဖောက်ခဲ့တဲ့ဆိုတဲ့စွပ်စွဲချက်တွေနဲ့ရခိုင်ပြည်နယ်မှာရှိနေတဲ့မွတ်စလင်အချို့ကတိုင်တန်းလာတဲ့အမှုပေါင်း20ကျော်ရှိပါတယ်။ဒီစည်းရင်ဟာပြီးခဲ့တဲ့မေလ30ရက်နေ့အထိရရှိထားခဲ့တဲ့စည်းရင်တွေဖြစ်ပါတယ်။ဒီတိုင်တန်းလာတွေကိုစစ်ဆေးတာမှာအထောက်ပံ့တွေပေးမယ်ဆိုတဲ့တိမ်သွင်းမှုတွေကိုယုံစားပြီးတိုင်တန်းမှုတွေရှိနေတယ်လို့ရဲမှူးကြီးတူရစန်းလွင်ကပြောဆိုလိုက်တာပါ။လိန်ညာတိုင်တန်းမှုအများစုဟာအကြမ်းဖက်တိုက်ခတ်မှုအပြီးလုံခြုံရေးပြန်လည်ရယူတာမှာလူအခွင့်အရေးချုပ်ပေါက်ကတပ်ဖြတ်မှုတွေလှုပ်ဆောင်ခဲ့တယ်လို့ဆွဆွဲပြီးဥကောင်းရိုးကုန်တွေကိုပြကလာရောက်တိုင်တန်းမှုတွေပဲဖြစ်ပါတယ်။စစ်ဆေးလိုက်တာမှာတော့ဒီအယိုးစုတွေဟာ၃လလအတွင်းတည်ဆုံးခဲ့တာမဟုတ်ပဲတစ်နှစ်ဒါမှမဟုတ်တနည်းနဲ့အထက်တည်ဆုံးခဲ့တဲ့ချိန်တွေဖြစ်နေတယ်လို့သူကပြောတာပ
ါကျွန်တော်တို့ကြားကားတော်ကြီးရမှာအထူးစနစ်လေးကိုမိရှုတက်ဖြတ်ပြီးတော့အလောင်းဖုံးတဲ့စာသူကိုဖုံးတဲ့ဖို့တို့အရေးယူပြီးတော့တိုင်ကြားတဲ့မှုဖြစ်ပါတယ်ဒါနဲ့ပတ်သက်လို့ဒီမြေမြုပ်ထားတဲ့နေရာလိုက်လပြတ်တာနိုင်ကြအောင်အဲ့ဒီအမျိုးသမီးကဟာလာပြောပြီးတော့မှအဖွဲ့အဝင်နဲ့အဖွဲ့တွေကိုလိုက်လံပြတ်တဲ့အခါမှာလိုက်လံပြတ်နိုင်ခြင်းမရှိဘူးဒိန်းလည်းကြောကြားခြင်းသာဖြစ်ကြောင်းဘာလို့ဒီလိုပြောလဲဆိုတော့ဒီလိုပြောမယ်ဆိုရင်ထောက်ပံ့ကြီးတွေရရှိလို့ဖြစ်ကြောင်းပြောကြခဲ့တဲ့အတွက်မှုကိုလီစဲမှုနဲ့ပိတ်သိမ်းပြီးတော့မှကျွန်တော်မောက်တော့ခဲ့ဥပဒေရုံးကိုတင်ပြပြီးခံရနေပြီးတော့ပြည်내ဥပဒေရုံးကိုတင်ပြထားရှိသေးဖြစ်ပါတယ
်အခုလိုလိန်ညာတိုင်တန်းမှုတွေလှုပ်ဆောင်နေတဲ့အပေါ်မှာအစိုးရဘက်ကမကြခင်မှာတုံ့ပြန်မှုတစ်ခုလုပ်သွားမယ်လို့လည်းသူကပြောပါသေးတယ်အမှုပေါင်း20ကျော်မှာပစ္စည်းပြောက်လို့တိုင်တန်းတာနှစ်မှုအတ္တမပြုချင်းခံရတယ်လို့တိုင်တန်းခံရတာက6မှုလောက်ရှိနေပါတယ်ဒီအမှု20ကျော်မှာတော့အမှု3ခုကတနက်မှန်လို့တည်ဆုံတယ်လို့ယူဆရတဲ့အမှုတွေဖြစ်နေတယ်လို့သူရဦးစန်းလွင်ကပြောပါတယ်အစ္စလမ်ဘာသာဝင်တွေဘက်ကသူတို့မိသားစုဝင်တွေအသက်ခံရတယ်လို့တိုင်တန်းမှုတွေနဲ့ပတ်သက်ပြီးစစ်ဆေးမှုတွေပြုလုပ်တာမှာအကြမ်းဖက်ကာလာတွင်အသက်ခံရတာဟုတ်မဟုတ်ကိုဘလို့တည်ပြုချက်ယူလှုပ်ဆောင်တယ်လဲဆိုတာနဲ့ပတ်သက်လို့သူရဦးစန်းလွင်ကခုလိုဖြေခဲ့ပါတယ
်သူတို့ဒီအသက်ခံရတယ်ဒီမြင့်မြုပ်ထားတယ်ဆိုလို့ရှိရင်လေကျွန်တော်တို့ကဆရာဝန်လည်းပါရတယ်ဥပဒေကြံပြုလည်းပါရတယ်ညနေအုပ်ချုပ်ရေးအဖွဲ့လည်းပါရတယ်နောက်စီပေးတရားအဖွဲ့လည်းပါရတယ်ဒီအဖွဲ့တွေနဲ့ကျွန်တော်သွားရောက်စစ်ဆေးပြီးတော့ဒီစစ်ဆေးတဲ့ပုံပုတ်ချက်ရသူတို့တူးချင်းရဲ့သုံးသက်ချက်နဲ့အတူကျွန်တော်တို့ကအမှုကိုဒီဆောက်ဆောင်ရရတာဖြစ်ပါတယ် confirmation ပေးဖို့ကြတော့မှုကင်းဆရာဝန်ရဲ့ဒီဆေးမှတ်ချက်နဲ့ဒါလည်းကျွန်တော်တို့ကအတည်ပြုလို့ရတာဖြစ်ပါတယ်
ပြည်ပနိုင်ငံတွေဘက်ကတော့ဒီအကြမ်းဖက်တိုက်ခတ်မှုအတွင်းလုံခြုံရေးပြန်လည်ရယူတဲ့သူတွေဟာလူအခွင့်အရေးချုပ်ဖောက်ကတပ်ဖြတ်မှုတွေရှိရဲလို့ထောက်ပြမှုတွေရှိနေပါတယ်အမည်မရှိပိုင်ရှင်မပေါ်တဲ့အလောင်းတွေပေါ်ပေါက်မှုတွေရှိနေပြီးဘလို့ကြောင့်တိတ်ဆုံးရလဲဆိုတာကိုတော့တိတိကျကျမသိတာတွေအစိုးရဘက်ကထုတ်ဖော်ပြောဆိုနိုင်ခြင်းမရှိတာတွေကဝေဖန်မှုတွေကိုပိုပြီးမြင့်တက်စေတာပါဒီကြားထဲမှာလေလူအခွင့်အရေးချုပ်ပေါက်တဲ့စစ်ဆေးမှုတွေပြုလုပ်တဲ့လုံခြုံရေးတာဝန်ရှိသူတွေရဲ့ဗီဒီယိုဖိုင်တွေတက်လာတာတွေကလည်းဝေဖန်ထောက်ပြစရာတွေဖြစ်လာခဲ့ပါတယ်ဒီလိုနိုင်ငံတကာဘက်ကဝေဖန်မှုတွေနဲ့ပတ်သက်လို့သူရဦးစန်းလွင်က
ဥပဒေနဲ့ညီဆောင်ရွက်ဖို့အားလုံးစင်ငယ်စင်ငယ်အမိန့်နဲ့ညွှန်ကြားချက်နဲ့ညွှန်ကြားထားပြီးသားဟာလာညွှန်ကြားထားတော်လည်းပဲစီကံဖောက်ဖျက်တဲ့အတွက်အရေးယူရတဲ့ဖြစ်စဉ်တွေလည်းအများကြီးရှိခဲ့တယ်ဒီလိုကျူးလွန်လို့ဒီလိုခွင့်ပြုတယ်ဆိုတာမျိုးမရှိခဲ့ဘူးအဲ့တော့ဒီလိုတာဝန်ထမ်းဆောင်ရင်းနဲ့ကျူးလွန်ခဲ့တာရှိကောင်းရှိနိုင်မယ်မရှိဘူးလို့လည်းကျွန်တော်ပြောလို့မရဘူးရှိပါတယ်လို့လည်းကျွန်တော်အတိအကျပြောလို့မရဘူးဒီလိုကျူးလွန်ခဲ့ရင်လည်းကျွန်တော်တို့ကဥပဒေနဲ့အညီအရေးယူပါတာပဲ
အောက်တိုဘာ9ရက်နေ့နောက်ပိုင်းလုံခြုံရေးရယူတာမှာစီကံဖောက်ဖျက်မှုကျင့်ဝတ်မလိုက်နာမှုတွေကြောင့်လုံခြုံရေးတာဝန်ယူခဲ့တဲ့တပ်မတော်နဲ့ရဲတပ်ဖွဲ့ဝင်တွေကအယောက်20ကျော်ကိုလည်းဥပဒေအရရေးယူထားတာရှိတယ်လို့ရဲမှူးကထုတ်ဖော်ပြောဆိုခဲ့ပါတယ်။ဒါပေမဲ့ဘလို့မျိုးကျူးလွန်ခဲ့တာတွေကြောင့်အခုလိုရေးယူထားတယ်လဲဆိုတာကိုတော့တိတိကျကျမပြောခဲ့ပါဘူး။က ကူလာသမဂအတွင်းရေးမှူးဟောင်းကော်ဖီအာနန်ဦးဆောင်တဲ့ရခိုင်ကြံပေးကော်မရှင်ဘက်ကတော့ရခိုင်ပြည်နယ်ဒေသအတွင်းမှာတိကျလွတ်လပ်တဲ့စုံစမ်းစစ်ဆေးရေးကော်မရှင်တစ်ခုအမြန်ဆုံးဖွဲ့ပြီးအမှုတွေကိုကြားနာစစ်ဆေးဖို့တိုက်တွန်းထားပါတယ်ရှင်။
VOA သတင်းတော့မိခရဲ့သတင်းပေးပို့ချက်ဖြစ်ပါတယ်။